ဒီပမှာအလုတ်သွားလုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့အိမ်ပြန်ပို့ရမယ့်အနည်းဆုံးငွေပမာဏကိုမကြခင်မှာတတ်မှတ်သွားမယ်လို့အလုတ်သမားရေးဌာနတာဝန်ရှိသူတူက VOA ကိုပြောပါရယ်။ရရှိတဲ့လစာပေါ်မူတည်ပြီးပမာဏအနည်းများကိုတတ်မှတ်သွားမှာဖြစ်တဲ့အကြောင်းနဲ့ဒီပမှာလုတ်ကိုင်းတဲ့အလုတ်အမျိုးအစားအကုန်လုံးအကျုံးဝင်သွားလိမ့်မယ်လို့လည်းပြောပါရယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းချမ်းပြောပြပေးပါမယ်ရှင်။
တရားဝင်လုတ်သားဆေးလွတ်မှုနဲ့ပြည်ပမှာအလုတ်သွားရောက်လုတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အိမ်ပြန်ပို့ရမယ့်အနည်းဆုံးငွေပမာဏကိုတတ်မှတ်သွားဖို့မြန်မာအလုတ်သမားရေးဌာနဘက်ကစီစဉ်နေတဲ့အကြောင်းအလုတ်သမားရေးဌာနရဲ့အမြင့်တန်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါရယ်ဒီလိုစီစဉ်နာမှာနှစ်နိုင်ငံနားလည်မှု MOU နဲ့သွားတဲ့လုတ်သားတွေအပြင်အလုတ်ခေါ်စာနဲ့သွားတဲ့လုတ်သားတွေလည်းအကျုံးဝင်လိမ့်မယ်လို့သူကပြောပါရယ
်သူတို့ဒီ EC ချုပ်တဲ့အခါမှာတခြားနိုင်ငံကိုသွားမယ်ကဒီ EC စာချုပ်မှာပါတဲ့ဒီလာတာနှုတ်တာရဘလို့တော့အတိဆော့ကြာနိုင်လို့ရဆွဲတင်နေဆိုတာဒါလေးကိုကျွန်တော်တို့ဘုဘကဘိုင်တနေကိုလည်းကျွန်တော်တို့အင်းိုင်းပြီးတော့ဆောင်နေသေးဖြစ်တယ်အဲကြောင့်ဒီဘက်ကလည်းကျွန်တော်တို့ limited နဲ့ပတ်သက်လို့လည်းကျွန်တော်တို့ဖြစ်တဲ့ဖြစ်တိုင်းနဲ့နှုတ်တာကိုပြရတာပြီးတော့ဒီပေါ်မှာကျွန်တော်တို့အင်းိုင်းတွက်ချက်နေသေးဖြစ်ပါတယ
်နောက်ပိုင်းဆေးလွတ်မဲ့အလုပ်သမားတွေဆိုရင် agency တွေနဲ့စာချုပ်ချုပ်ခရဲကပြန်လွှဲမဲ့ငွေပမာဏကိုထဲချုပ်ပေးဖို့အလုတ်သမားဌာနကစီစဉ်နေတာပါလက်ရှိမှာလဲလုတ်ကင်ရှာဖွေရေးအေဂျင်စီတွေနဲ့ဒီကိစ္စကိုဆွေးနွေးနေတာပါ Golden Sea မြန်မာအေဂျင်စီရဲ့တာဝန်ရှိသူတူကအခုလိုပြောပါဗျာ
အဲ့မကြတော့ဘူးလို့ပြောတယ်ခင်ဗျအဲ့ဒါထည့်အောင်မကြတော့ဘူးဆိုကျွန်တော်တို့မှန်းတာတော့နောက်ဆုံးဟိုကဒီနှစ်ကုန်တော့ပေါ့နှစ်ကုန်တော့ဆက်မှပါလာတော့မှာခင်ဗျဒီလားတဲ့တော့မှသူတို့ဖြစ်နိုင်အောင်ကောင်းတဲ့ပုံပိုင်းနဲ့ဆိုတော့သိမကြတော့ဘူးခင်ဗျအဓိကတော့သူတို့အဓိကတော့နိုင်ငံသားဟိုလိုမျိုးဒီကျွန်တော်အဲ့သူတို့ခီးတွေတွေ့တဲ့ပုံမှာမူတည်ပြီးတော့ဒီကျွန်တော်လက်ဆင်းနေတဲ့ဒီကောင်မှာပေါ့
Western Union လိုနိုင်ငံတကာငွေလွှဲစနစ်နဲ့လွှဲနိုင်ဖို့အတွက်ကနဦးစဉ်းစားထားကြတယ်လို့ agency တချို့က VOA ကိုပြောပါတယ်။တင်မောသားတွေကတော့အလုံသမားဝင်ကြီးဌာနရဲ့ဓာတ်ရိုက်ထိန်းချုပ်မှုအောက်မှာမရှိဘဲပို့ဆောင်ဆက်သွယ်ရေးဌာနအောက်မှာရှိပါတယ်။ဒါကြောင့်လည်းဒီအစီအစဉ်မှာအလုံးပါဝင်တယ်လို့ပြောလို့မရသေးကြောင်းအလုံသမားရေးဌာနဘက်ကပြောပါတယ်။ပြည်ပရောက်မြန်မာတွေကြားမှာတော့ဘိုဘန်ရဲ့နိုင်ငံသားငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပပေါက်ဈေးနဲ့ကွာဟနေတာကြောင့်ပုဗ္ဗလိကဟွန်ဒီစနစ်နဲ့ငွေလွှဲစနစ်ကိုပဲသုံးနေအောင်မယ်လို့ပြောဆိုနေတာတွေလည်းရှိပါတယ်။ပြည်ပရောက်မြန်မာတွေရဲ့အိမ်ပြန်ပို့တဲ့ငွေဟာ10နှစ်အတွင်းမှာအမေရိကန်ဒေါ်လာ6ဘီလီယံလောက်ရှိတယ်လို့နိုင်ငံတကာနဲ့အရက်ဖတ်အဖွဲ့တချို့ကခန့်မှန်းတွက်ချက်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းနိုင်ငံသားငွေထိန်းချုပ်ရေးဗဟိုဘဏ်ဘက်ကစီးပင်းစည်းကမ်းတွေချမှတ်လာတဲ့တစ်ချိန်တည်းမှာပဲပြည်ပမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဝင်ငွေပြန်လည်ပေးပို့တဲ့စနစ်အပေါ်မှာလည်းတရားဝင်ပေးပို့တဲ့စနစ်တွေကိုသုံးဖို့ညွှန်ကြားချက်တွေထုတ်ပြန်လာခဲ့ပါတယ်။ပြည်ပမှာထွက်ပြီးအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီး၄သန်းနဲ့၅သန်းကြားမှာရှိမယ်လို့တီးခြားလွတ်လပ်တဲ့စီးပွားရေးအဖွဲ့အစည်းတချို့ကခန့်မှန်းပါတယ်။အများစုဟာထိုင်း၊ကိုရီးယား၊မလေးရှားနဲ့ဂျပန်နိုင်ငံတွေမှာအများဆုံးသွားရောက်အလုပ်လုပ်နေကြပါတယ်ခင်ဗျာ။